ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးတော့ပြန်လည်သက်သာပြောက်ကွင်းသွားသူဦးမှာယောဂါလက္ခဏာတွေဆက်တွေ့နေရတဲ့အပေါ်ဆေးပညာအသိုင်းအဝိုင်းကအ ਨੇ အချင်းလောက်ပဲနားလည်ထားတယ်လို့နောက်ဆုံးထုတ်ပြန်လိုက်တဲ့ထိပ်တန်းဆေးပညာကြမ်းတစ်ခုမှဖော်ပြထားပါတယ်။ဒီဖြစ်ရဟာဆေးပညာအတွက်ခေတ်ပေါ်စင်ကိုချက်တစ်ခုဖြစ်ပြီးတော့တင့်တော်မှန်ကန်စွာကင်တွင်နိုင်ဖို့အရင်လေ့လာဖို့လိုသေးတယ်လို့လည်း The Lancet ဆေးပညာကြမ်းထဲမှာဖော်ပြထားပါတယ်။ဒီယောဂါလက္ခဏာတွေကိုကာလရှည်ကိုဗစ်ယောဂါ Long COVID ဆိုပြီးတော့လူသိများလာသလိုယောဂါလက္ခဏာပျောက်သွားဖို့တစ်နှစ်လောက်ကြာနိုင်တယ်လို့လည်း The Lancetစေပညာကြမ်းထဲမှာဖော်ပြထားတာပါနောက်ဆက်တွဲခန်းစားရတဲ့ယောဂါလက္ခဏာတွေထဲမှာမောပန်းနွမ်းနေတာအသက်ရှူရခက်တာမေ့လွယ်တာနဲ့စိတ်ဓာတ်ကျတာတွေလည်းပါဝင်ပါတယ်ဗဟေလီဆန်နဲ့ဒီလိုနောက်ဆက်တွဲယောဂါလက္ခဏာတွေရဲ့အဖြစ်ကိုရှာတဲ့နေရာမှာသိပ္ပံပညာအရာရောစေပညာအရာပါအပြည့်အဝအယုံဆိုင်ပြီးတော့အင်းလိုက်အားတိုင်းလောက်ကိုင်းဖို့လိုတယ်လို့လည်းဆိုထားပါတယ်ဒီအချိန်မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းကာကွယ်ဆေးအလုံးလောက်မထိုးနိုင်ရင်ကြုံလာရမယ့်အကျိုးဆက်တွေအကြောင်းဒီသတင်းမှာအစောပိုင်းမှာပဲထပ်ပြီးတော့တတိပေးခဲ့တာပါကမ္ဘာနိုင်ငံတချို့တွေမှာပိုကူးဆက်မှုကျဆင်းလာတဲ့ဆိုပေမဲ့ပိုကူးဆက်မှုမြင့်တက်နေတဲ့နိုင်ငံတွေလည်းရှိနေကြပါကိုဗစ်ဗိုင်းရပ်စ်ပိုးတွေဆက်ပြီးတော့ကူးစက်နေတဲ့မြတ်ဘယ်နေရာမှာမှအာဏာမကင်းဘူးလို့လည်း WHO အကြီးအကဲကတတိပေးပါတယ်အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုဗစ်သုတေသနဌာနစစ်တမ်းအရကမ္ဘာတဝန်းပိုကူးခံရသူ214တန်းကျော်နဲ့သေဆုံးသူက4တန်းခွဲကျော်ရှိပြီးကမ္ဘာတဝန်းကာကွယ်ဆေးထိုးပြီးသားသူကတော့5ဘီလျံကျော်ရှိပါတယ်